ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြတဲ့နဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာကုလသမဂ္ဂလူညုံရေးကောင်စီမှဆွေးနွေးဖို့ရှိနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလူညုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ထွက်လာပြီးတော့တလအကြာမှာအခုလိုထပ်မံပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။အခုချိန်ထိရိုဟင်ဂျာတွေပေါ်ပြစ်မှတ်ထားပြီးတော့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေထိထိရောက်ရောက်အရေးယူကင်တွယ်ဖို့အတွက်လူညုံရေးကောင်စီဘက်ကပြစ်ကွက်မှုကရှက်ဖွယ်ကောင်းတဲ့အကြောင်းနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းဝေဖန်နေကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဒီကနေ့ဒီဇင်ဘာလ12ရက်နေ့လုံခြုံရေးကောင်စီမှပြုလုပ်မဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲနဲ့ပတ်သက်လို့အသေးစိတ်အစီအစဉ်ကိုထုတ်ပြန်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်နဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်လက်ထောက်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဂျိုနာသန်အဲလင်ကတော့ကြီးညာချက်ပါအချက်တွေကိုမြန်မာနိုင်ငံဘက်ကလိုက်နာဆောင်ရွက်မှုရှိမရှိတလအကြာမှာပြန်လည်သုံးသပ်ဖို့ရှိတယ်ဆိုတာမျိုးအခုလိုပြောသွားခဲ့ပါတယ်။
This is the first time Security Council has spoken in this way for a decade, and we will judge Myanmar on judge Burma.
ဒါလူမျိုးကောင်စီအနေနဲ့ဆွေးနွေးနှစ်ပေါင်းများစွာအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးပထမဆုံးထုတ်ပြန်တဲ့ကြေညာချက်ပဲဖြစ်ပါတယ်။လူမျိုးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့လုံဆောင်ချက်ကိုအကဲခတ်စောင့်ကြည့်မှာဖြစ်ပါတယ်။အတွင်းမှုချုပ်ကလူမျိုးကောင်စီကိုအစီအမခံပြီးမြန်မာနိုင်ငံကလိုက်နာဖို့ရက်30အချိန်ရမှာဖြစ်ပါတယ်။လူမျိုးကောင်စီကမြန်မာနိုင်ငံကိုအရှင်းဆုံးအသိပေးလိုက်ကြပါပဲ။
ဒီဇင်ဘာလအတွက်လုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌကတော့ဂျပန်ဖြစ်ပါတယ်။ဒါကြောင့်ဂျပန်အနေနဲ့လုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်လာချိန်ကမ္ဘာလူသားချင်းဆိုင်ရာအကျက်အတဲအကြီးမားဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လက်တွေ့ပြသတင်ကြောင်း AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ3လခွဲကြာမြင့်လာတဲ့လူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုတွေအဆုံးသတ်ဖို့ထိထိရောက်ရောက်အရေးယူဆောင်ရွက်တင်ကြောင်းလဲတောင်းဆိုထားပါတယ်။မနစ်တနင်္လာနေ့ကထုတ်ပြန်တဲ့ AI ရဲ့အကြေညာချက်မှာရိုဟင်ဂျာအကြက်တဲကိုလုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်အရေးယူကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေကြောင်းဝေဖန်ရှုံချထားပါတယ်။အလို့ဆိုးရလာတဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဩဂုတ်လကတည်းကဘေးလွယာကိုထွက်ပြေးတင်းရှောင်ခဲ့တဲ့အခြေအနေအတွက်လုံခြုံရေးကောင်စီဘက်ကကြေညာချက်တစ်ခုလောက်ပဲထုတ်ပြန်နိုင်ခဲ့ကြောင်းနဲ့ဒါဟာလဲထိရောက်မှုမရှိကြောင်း AI လူခွင့်ရေးဖွဲ့ကြီးကပြောပါတယ်။ရိုဟင်ဂျာအကြက်တဲနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂလူခွင့်ရေးကောင်စီကနေမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပိတ်ဆို့ရေးယူမှုနဲ့အတူမြန်မာနိုင်ငံအပေါ်လက်နက်ရောင်းချပိတ်ပင်တဲ့ကန့်သတ်ချက်တွေပါဝင်တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့လည်းလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်လိုမျိုးလူခွင့်ရေးချိုးဖောက်မှုကိုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူတင်ကြောင်း AI အဖွဲ့ကအကြံပေးထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုအတွက်တာဝန်ခံဖို့လုံခြုံရေးကောင်စီအနေနဲ့ထိထိရောက်ရောက်တစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်တင်ကြောင်းလဲတိုက်တွန်းထားပါတယ်။နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်တဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်မှာတော့ရခိုင်ပြည်နယ်မှာနောက်ထပ်လုံခြုံရေးတပ်အင်အားတွေအလွန်အကျွံအသုံးမပြုရေးတေချာအောင်ဆောင်ရွက်ဖို့အရက်သားအုပ်ချုပ်ရေးပြန်လည်ဖွဲ့စည်းဖို့တရားဥပဒေစိုးမိုးမှုရှိစေဖို့လူခွင့်ရေးချိုးဖောက်သူတွေနဲ့တာဝန်ရှိသူတွေကိုချက်ချင်းအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါအပြင်လိန်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကလေးတွေအပေါ်နှိမ်ပန်းနှိပ်စက်မှုစတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့နဲ့ဒီအတွက်လည်းမြန်မာအစိုးရဘက်ကသက်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။